Burmese.
Mingla Basu. VOA American Zayan, the Tasako, who named Melan, the city of Jalabri, Minyani, Chana, Wagani, Kotanaiti, Season Rigo, American Tiranzu, Mira, Washington, Tisigani, Taya, Togani, Rari, Lindomita, Sakon, Sako, Nasanga, Rogani, Nasin, my Marishan. Tama Kwanuba, Kunyan again, Season Rita, when you were mentioned.
You know, Lumba, Dinyani, Nasia, Metrini Maro, New Zealand, Muslim, what you do, Nazala, pick up the Piakanga, be the Renewal Pierre Machimabe, Takai, the Nadigo, Tamipo, Minichoka, Chinavare, Runya Muslim, Luque, Chupamuri, the Master, Chigo, Taka, Yeu, American Territory, Matica, Titoni Vare, the Lutri Taya, Yamana, Nangaraga, Renewal, Namia, the Zione to Chinia Pizomaba.
ထိုက်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာတော့ရခိုင်ပြည်နယ်အတွင်းမင်းကြားနယ်မြောက်ဦးမြို့နယ်ဆက်မှာမြန်မာတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့စစ်ရေးလှုပ်ရှားမှုတွေကြောင့်ဟောင်းကြီးကြောင့်တုံးကြောင့်မှာခိုးလုံလာကြတဲ့ရွာသားသုံးထောင်ဝန်းကျင်ရှိနေတယ်လို့ရွှေဖောင်တင်ကြောင်းဆရာတော်ကမိန့်ပါတယ်။ဟောကြောင့်ဒီမှာဆက်ချောင်းတ
လင်ဝိပုသူ50လောက်ပြစ်ခတ်တပြက်ခံရပြီးတရင်တစ်ပတ်ပြီးတော့မဲ့အချိန်မှာပဲတက်ခဲရသောစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်ကိုတားမြစ်ဖို့ဝန်ကြီးချုပ်ဂျက်ဆင်နဲ့အာရန်ကကြေညာလိုက်ပါတယ်။ဒီနေ့ဝါလန်တန်မြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံအမြောင်များထက်ပြင်းနေတဲ့ခြေကတ်တွေတာမန်ရိုင်ဖယ်တနက်တွေကိုချင်းမိုးရိုင်ဖယ်လိုပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်နဲ့ခရီးရီကိုရောင်းချဝင်လဲပိတ်လိုက်တာပါလက်ရှိရှိနေပြီးသားအလားတူတနက်တွေကိုပြန်လဲအနံ့နိုင်မို့လက်နက်တွေပြန်လဲဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်လက်နက်ကင်ဆောင်ဝင်ကတ္တမင်းကိုတော့ဧပြီလလယ်မှာလွတ်တော်ယူပြီးပြန်လဲချင်းပတဲ့အခါအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ပြီးခဲ့တဲ့တောက်ချန်နေ့မလ15ရက်နေ့မှာတော့အန်နူဝါနဲ့လင်းဟုတ်ပလီနှစ်ခုမှပြစ်ခတ်မှုတွေအတွက်အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Harris Darren ကိုတော့လူသတ်မှုနဲ့ဆွဲချက်တင်ထားတာပါလူမျိုးသားရေးဝါရီတူဖြစ်ကြီးညာထားတဲ့တနသမားကိုတိုက်ခိုက်မှုဖြစ်ပြီးနောက်တနေ့ရုံထုတ်တဲ့အချိန်မှာတော့အဖြစ်ရှိကြောင်းဝန်ခံခဲ့တာမျိုးတော့မရှိပါဘူး။ဒီချိန်ထဲမှာပဲတိုက်ခိုက်မှုတွင်သေဆုံးသူ50ရဲကတချို့ကိုဒီနေ့မှလည်းထပ်မံမြင်မြင်သိကြခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သေဆုံးသူ50ဆုံးကိုဘယ်သူဘယ်ဝါဖြစ်ကြောင်းတင်ဝင်အတည်ပြုပေးခဲ့ပြီးအလောင်း30ကိုလည်းတချို့ကိုမိသားစုထံလွှဲပြောင်းပေးထားပါတယ်။အစ္စလမ်ဘာသာထုံနှံစင်လာရတိစုံကိုတတ်ဆင်ပြီးတက်နံနဲ့အမြန်ဆုံးတကြိုလေးရှိတဲ့အတွက်ကြံ့ကြံ့မှုတွေကျုံနေရတဲ့ပေါ်သက်ဆိုင်ရာမိသားစုဝင်တွေသက်စိတ်မသက်မသာဖြစ်ခဲ့ကြရတာပါမနေ့ကတောက်ချာနေ့မှာပြန်လဲဖွင့်လှစ်ပြီးဝပြုဝဲတွေချင်းပါဖို့စီစဉ်ထားတဲ့အဲနူဝါပလီမာတော့လူပေါင်းထောင်ချီတက်ရောက်မယ်လို့လည်းခန့်မှန်းထားကြပါတယ်
ဥရောပတမကအီးယူကနေဗြိတိန်ခွဲထွက်နိုင်ရေးဆက်လက်အပြေရှားဖို့အတွက်အချိန်3လတိုးပေးဖို့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကအီးယူခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမီကတောင်းဆိုနေပါတယ်။အီးယူကနေဗြိတိန်ထွက်ဖို့အစောပိုင်းတုန်းကတတ်မှတ်ထားတဲ့မလ29ရက်ထက်နောက်ဆုတ်ပေးဖို့အဆိုကိုအတည်ပြုနိုင်ဖို့အီးယူအဖွဲ့ဝင်28ယောက်ရဲ့ထောက်ခံမှုကိုလိုအပ်တာပါ။ဒီရေးနဲ့ပတ်သက်ပြီးနောက်ပတ်မှာမဲခွဲဆုံးဖြတ်မှာမဟုတ်ဘူးလို့ယူဆကြပါတယ်။ဒီကနေ့ EU စီဝေးကိုဝန်ကြီးချုပ်မေကိုတိုင်းမသွားရောက်ပြီးဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စီကိုသူ့ရဲ့တောင်းဆိုချက်တွေနဲ့စာတစောင်ရေးသားခဲ့ပါတယ်။ဗြိတိန်နဲ့ EU ညှိနှိုင်းကိုယ်စားလှယ်တွေနှစ်နှစ်ကြာဆွေးနွေးပြီးသဘောတူထားတဲ့အချက်တွေကိုအတည်ပြုဖို့နောက်တစ်ပတ်မှဗြိတိန်လွှတ်တော်ကမဲခွဲဆုံးဖြတ်မှတာဒီလိုရက်တိုအချိန်တိုးပေးနိုင်မှာဖြစ်ကြောင်းတက်စ်ကတုံ့ပြန်ပါတယ်။ဗြိတိန်ဆိုရနဲ့ EU ခေါင်းဆောင်တွေကြားနှစ်နှစ်လောက်အချိန်ယူညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်တွေအပေါ်ဗြိတိန်ပါလီမန်မှာနှစ်ချိန်ပယ်ချခဲ့တယ်လို့သဘောတူညီချက်အသင့်မဟုတ်ရင်ထပ်ပြီးမဲခွဲခွင့်မပေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။ဗြိတိန်လွှတ်တော်အမတ်တွေအနေနဲ့ရွေးချယ်စရာနှလမ်းမင်းရှိတဲ့အကြောင်းအမတ်တွေအနေနဲ့ဒီသဘောတူညီချက်ကိုထောက်ခံရင်ထောက်ခံမထောက်ခံရင်ဘာသဘောတူညီချက်မှချမှတ်တာမရှိဘဲနဲ့ EU ကနေဗြိတိန်ခွဲထွက်ဖို့ဆက်လက်လှုံ့ဆော်သွားမယ်အကြောင်းဝန်ကြီးချုပ်မီကမနေ့ဗုဒ္ဓဟူးညမှာပြောဆိုသွားပါတယ်။
စီရွေးနိုင်ငံရှေ့မြောက်ပိုင်းက IS အစ္စလာမ်ဆွေးနွေးတွေနောက်ဆုံးခြေကုပ်ယူထားတဲ့ဘက်ခုစ်မြို့ထဲမှာစစ်သွေးကြွတွေမိုင်းတွေဖောက်ခွဲပစ္စည်းတွေကိုအမေရိကန်ကပံ့ပိုးထားတဲ့တပ်ဖွဲ့တွေစတင်ရှင်းလင်းနေကြပါပြီ IS တပ်ကိစ္စမတွေထိန်းချုပ်ထားတဲ့နယ်မြေကိုစီရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကတိုက်ပတ်လိုက်ပြီးနောက်တစ်နေ့မှာပဲနယ်မြေရှင်းလင်းမှုတွေစတင်လိုက်တာပါစစ်သွေးကြွတွေရဲ့အမကန်နယ်မြေကိုထိန်းချုပ်နိုင်ခဲ့တဲ့အတွက် IS အဖွဲ့အတွက်အဓိကထိုးနှက်ချက်ဖြစ်ခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်IS ဖွဲ့ရဲ့နောက်ဆုံးအမကန်နယ်မြေကိုအင်္ဂါနေ့ကတိမ့်ပြန်ရမှာရန်နဲ့ချီတဲ့ဒဏ်ရာစစ်သွေးကြွတွေပါဝင်1,500လောက်ထိလက်နက်ချလိုက်တဲ့အကြောင်းလဲ SDF တာဝန်ရှိသူတွေကပြောဆိုကြပါတယ်အဲစစ်သွေးကြွတွေကျန်ရှိနေနိုင်တယ်လို့အချင်းသားတွေဒဇာကန်တွေကိုဖမ်းထားနိုင်တဲ့အကြောင်းလဲ SDF တာဝန်ရှိသူတွေကသတိပေးထားကြတာပါအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကတော့ IS အချမ်းဖက်အုပ်စုကိုအပြီးသက်ချေမှုန်းနိုင်မှုဆက်လက်ကြိုးပမ်းနေစေဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ IS ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုရှင်းလင်းနိုင်တော့မယ့်အကြောင်းမနေ့တုန်းကပဲအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါသမ္မတအဖြစ်စတင်တာဝန်ယူခဲ့စဉ်တုန်းကစစ်သွေးကြွတွေထိန်းချုပ်ထားတဲ့အခြေအနေနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားတဲ့မြေပုံကိုပြသရင်းအပြည့်အစုံရှင်းလင်းနိုင်မှုလက်ထက်ကလောက်သာကျန်တော့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာဘုံးပေါက်ကွဲမှု3ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ9ယောက်သေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့ပါတယ်။နှစ်စဉ်လူထောင်ထဲချီတက်ရောက်လေးရှိတဲ့ပါရှန်နှစ်တစ်ခုပွဲတော်နော်ရုစ်ပထမနှစ်ကျင်းပနေတဲ့အချိန်မြို့တော်အနောက်ပိုင်းကကာတီစာခီဘုရားကျောင်းကိုဘုရားကျောင်းအနီးကိုအဝေးထင်းဘုံးနဲ့ဖောက်ခွဲခဲ့တာပါ။ဒီပေါက်ကွဲမှုကဘာတူလက်ချက်လဲဆိုတော့မသိရသေးပါဘူး။အရင်ကတော့ဆွန်နီအစ္စလာမစ်စစ်သွေးကြွတွေကကဘူးမြို့မှာရှိတဲ့ရှီးယိုက်လူနည်းစုမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကြိမ်ဖန်များစွာလုပ်ခဲ့မှုပါတယ်။မိုင်းဘုံလေးလုံးကိုစာခီဘုရားကျောင်းအနာအာလီအဘတ်စေယုံတဝိုက်ကပန်းညံထဲမှာမြှုပ်ထားတာဖြစ်ပြီး၃လုံးပေါက်ကွဲခဲ့တာပါ။ကြံဘုံတစ်လုံးကိုရဲကရှင်းလင်းခဲ့တယ်လို့ကဘူးရဲတပ်ဖွဲ့ပြောခွင့်ရဘာစာမူဂျာဟစ်က VOA ကိုပြောပါတယ်။မနစ်တုန်းကလည်းရုစနစ်တကူပွဲတော်ကျင်းပနေချိန်ဒီဘုရားကျောင်းနားမှာပဲလူ29ဦးသေဆုံးပြီး50လောက်ဒဏ်ရာရခဲ့တာပါအာဖဂန်နစ္စတန်မှာအရက်သားနဲ့စစ်တပ်ကတေဆုံးသူအရေအတွက်ဟာမနစ်က12ရာခိုင်နှုန်းအထိမြင့်တက်ခဲ့တယ်လို့အာဖဂန်တီးခြားလူအခွင့်အရေးကော်မရှင်စစ်တမ်းတွေအရသိရပါတယ
်ဗျူအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေသူညနေ6နာရီခွဲကနေညနေ9နာရီအထိစိုက်တိုမီတာ19 kHz 1683ညစိုက်တိုမီတာ19 kHz 15565နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီမေကန်တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုညာမွတ်စတင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တမလို့ကော်ဝေးဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွတ်တော်မတ်တီကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေပေါ်နိုင်ငံတကာတာဝန်ကအကြီးအကျယ်ပြစ်တင်ရှုတ်ချနေပေမဲ့သိသာထင်ရှားတဲ့တိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ဖွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဖန်မနူချင်တို့ထံပြောပို့တဲ့စာထဲမှာထက်လွတ်တော်မတ်လေးဦးကပြောဆိုထားကြတာပါ။ထက်လွတ်တော်မတ်တီရဲ့စာထဲမှာတော့အခြေခံလူခွင့်ရေးကိုချုပ်ဖောက်တဲ့လိုရည်တွေပေါ်အမေရိကန်ကသီးခံမှာမဟုတ်ချောင်ပြတ်သားဖို့လိုတဲ့အတွက်ဘူဂျန်မူကြီးမင်းအောင်လိုင်းပါဝင်တခြားထိတ်တဲအရာရှိတွေကိုပိတ်ဆို့တန်ခတ်ရေးယူဖို့တိုက်တွန်းထားပါတယ်။အမေရိကန်ရဲ့ပိတ်ဆို့တန်ခတ်ရေးယူမှုတွေဟာရွန်ချန်နဲ့တခြားတိုင်းရင်းသားလူနည်းစုတွေပေါ်လူခွင့်ရေးချုပ်ဖောက်မှုမျိုးတွေလိုအထောက်အထားတွေနဲ့အထင်ရှားတွေ့နေရတဲ့လိုရည်တွေအတွက်တာဝန်ခံမှုရှိအောင်ပြင်းပြင်းထန်ထန်သတိပေးဖို့ရည်ရွယ်ထားတာဖြစ်ပေမဲ့သမတ်တော်နဲ့ထရန့်ဆွေရကတော့တစုံတရာအရေးယူတာမရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ကတပ်မှုလျောက်ကိုပြီးခဲ့တဲ့ဩဂုတ်လထဲမှာပဲအရေးယူတန်ခတ်ထားပေမဲ့ထက်လွတ်တော်မှတ်တီကတော့လုံလောက်မှုမရှိတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်မှုပြတ်ထန်းထားတဲ့မက်ဂနစ်ကီအယ်ဗီယာမြန်မာစစ်တပ်ကြီးကဲကိုအရေးယူပြီးအမေရိကန်မှာပိုက်ဆံမှုတွေရှိရင်ထိချုပ်သွားဖို့နဲ့ပြည်ဝင်ခွင့်တားမြစ်ဖို့လည်းတိုက်တွန်းခဲ့ကြတာပါရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရနဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်မှုတွေကိုဖော်ထုတ်ရေးယူတာတွေရှိခဲ့ကြောင်းလည်းတုံ့ပြန်ထားကြပါတယ်
American နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရသွားရင်နောက်မှာ American ကတရုတ်ပေါ်ချမှတ်ထားတဲ့ကုန်သွယ်ကွန်တွေကဆက်ရှိနေနိုင်တဲ့အကြောင်း American သမ္မတ Donald Trump ကမနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောပါတယ် American နဲ့တရုတ်တို့ထောက်ချောက်ညှိနှိုင်းလာတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအဆင်ပြေတဲ့အကြောင်း Trump ကပြောလိုက်ပြီးဆက်လက်ဆွေးနွေးသွားဖို့ကိုလည်း American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နာရေးဝန်ကြီး Steven Mnuchin တို့မကြာမီရက်အနည်းငယ်အတွင်းတရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်တကယ်လို့ကုန်သွယ်ရေးသဘောတူညီချက်ရပြီးရင်နောက်မှာအမေရိကန်ကတောင်းဆိုထားတာတွေကိုတရုတ်ကလိုက်နာနေတယ်လို့အမေရိကန်ကယုံကြည်မှတရုတ်အပေါ်ချမှတ်ထားတဲ့အခွန်တွေကိုဖယ်ပြီးမယ်လို့သမ္မတထရမ့်ကအညွှန်းပြောဆိုလိုက်တာပါ အမေရိကန်ကတရုတ်ပေါ်အခွန်လျှော့ချပေးမယ်ဆိုပြီးညှိနှိုင်းရင်တရုတ်ဘက်ကလက်ခံလုပ်တယ်ဆိုပေမဲ့တရုတ်သမ္မတဆီဂျင်းပင်အနေနဲ့အမေရိကန်ဘက်ကအခွန်တစ်ခုမှလျှော့မပေးဘဲနဲ့တော့ဘာသဘောတူညီချက်မှလက်ခံမှာမဟုတ်ဘူးလို့ယူဆတဲ့အကြောင်း Brookings Institute ကပညာရှင်တယောက်ကသုံးသပ်ပါတယ်။စီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ဟာဒေါ်လာတန်းထောင်နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်အထုပ်တွေအပြန့်အလှန်စီးကျက်ကောက်ခံနေပြီးသဘောတူပြည်လည်မှုရရှိရေးအတွက်လက်အတန်ကြာညှိနှိုင်းနေခဲ့ကြတာဖြစ်ပါတယ်။
အာဖရိကတိုက်တောင်ပိုင်းတစ်လျှောက်ဆိုင်ကလုန်းအီဒန်ဝင်ရောက်ခဲ့ရကလူပေါင်းရာနဲ့ချီတည်ဆုံးခဲ့တဲ့မိုဇမ်ဘစ်နိုင်ငံမှာနိုင်ငံတော်ဝန်ထမ်းချင်းနေ့အဖြစ်သုံးရက်ကြာသတ်မှတ်ကျင်းပနေပါတယ်။မိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီနိုင်ငံတွေမှာမုန်တိုင်းတန်ကြောင်တည်ဆုံးသူရေအတွက်စုစုပေါင်းကတော့300ကျော်ထိရှိခဲ့တာပါ။မိုးလေဝသခန့်မှန်းသူတွေကတော့ဒီနေ့ထိမိုးတိထံရွာသွန်းနေတဲ့ကြောင်ခန့်မှန်းထားပြီးရေကြီးရေရှမ်းမှုတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မုန်တိုင်းတန်ခံခဲ့ရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့သူတွေထံအရေးပေါ်ပစ္စည်းတွေပေးရနိုင်မို့လဲအကူအညီပေးရဖွဲ့စည်းတွေကကြိုးပမ်းနေကြရပါတယ်။ကူညီလိုအပ်ချက်တွေကိုလိမ့်လာဆန်းစစ်နေတယ်လို့ဒီချိန်ထဲမှာပဲအရေးပေါ်စားနေခါကူညီတွေကိုရဲရင်နေနဲ့တည်ဆောင်ပြီးရေဘေးနဲ့မွန်တိုင်းတင်ဒေသတွေမှာဖြန့်ဝေနေတဲ့အကြောင်းလဲကမ္ဘာစားနေခါအစီအစဉ် WFP ရဲ့အရေးပေါ်ဌာနညွှန်ကြားရေးမှူးကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံတွေကမြေရီရှမ်းချစီစဉ်ခဲ့တဲ့အတွက်မိုဇမ်ဘစ်နိုင်ငံကတော့မွန်တိုင်းတန်အဆိုးဆုံးခံခဲ့ရတာဖြစ်ပါတယ်။ပြင်းပြင်းထန်ထန်ထိခိုက်ပျက်စီးခဲ့ရပြီးအလံဝေးတဲ့ဒေသတွေမှာပိတ်မိနေသူတွေထံရောက်နိုင်မှုခက်ခဲခက်ခဲကြိုးပမ်းနေရတဲ့အကြောင်းလဲအရေးပေါ်ကူညီပေးအေဂျင်စီတချို့ကပြောဆိုနေကြပါတယ်။မိုဇမ်ဘစ်နဲ့တောင်အာဖရိကနိုင်ငံတွေကတော့လေကြောင်းကနေကယ်ဆယ်ရေးနဲ့စားနပ်ရိက္ခာဖြန့်ချီရေးစီစဉ်တွေကိုဆောင်ရွက်နေကြတာပါ။ယောဘသမက EU နဲ့အတူနိုင်ငံကအကူအညီပေးအဖွဲ့အစည်းတွေကလည်းဗန်နိုင်းရေးနဲ့တရုတ်ပို့ဆောင်ရေးအကူအညီပေးရနေကြသလိုဗြိတိန်နဲ့အာရဗ်စော်ဘောများပြည်တော်စု UAE တို့ကလည်းအကူအညီပေးဖို့ကြေပေးထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့မိတ်ဖက်တွေနဲ့အတူအကူအညီကယ်ဆယ်ရေးညှိနှိုင်းဆောင်ရွက်မှုတွေမှာအကူအညီပေးနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုမှာ2018ခုနှစ်တွင်တိုက်ခတ်ခဲ့ပြီးလူများပြားသေးကြပျက်စီးခဲ့ရတဲ့ဟာရီကိန်းမုန်တိုင်း Florence နဲ့ Michael နာမည်တွေကိုမုန်တိုင်းအမည်စည်းင်းကနေထုတ်ပယ်လိုက်ပါတယ်။2024ခုနှစ်ဟာရီကိန်းရာသီကစပြီး Florence နဲ့ Michael နေရာမှာ Francine နဲ့ Milton တို့ကိုအစားထိုးအသုံးပြုသွားမယ်လို့အမျိုးသားသမုတ်တရားနဲ့လူဒုဆိုင်ရာဌာန NOAA ကဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ်။ကမ္ဘာကုလသမဂ္ဂတမကမိုးလေဝသဆိုင်ရာအဖွဲ့အစည်းမှမုန်တိုင်းတွေကိုနာမည်ပေးဖို့အမည်စည်းင်း6ခုရှိပါတယ်။စည်းင်းတစ်ခုစီမှာအမျိုးသားအမျိုးသမီးကိုစားပြုနိုင်ငံတွေကိုအခရာစဉ်လိုက်တလဲစီထည့်သွင်းထားတဲ့အမည်ပေါင်း20ခုပါဝင်ပါတယ်ရှင်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြခဲ့ကြတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းစာရီထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကစစ်ရေးလှုပ်ရှားမှုတွေအကြောင်းနဲ့စာပါမယ်ရှင်။ရခိုင်ပြည်နယ်မင်းပြားနယ်မြောက်ဦးမြို့နယ်အစပ်မှာမြန်မာစစ်တပ်နဲ့AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးလှုပ်ရှားမှုတွေကြောင်းဒေသခံပြည်သူတွေထိတ်လန့်နေပြီးလက်တလော့အချင်းရွာသား3000လောက်နေရက်ကနေတိတ်ရှောင်နေကြပါတယ်။ဒေသရင်းကျေးရွာတွေမှာမြန်မာစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာတွေကျေးရွာသားတွေကိုဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုကြပေမဲ့မြန်မာတပ်မတော်တာဝန်ရှိသူတွေကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းဆန်ပါတယ်။ VOA သတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့ AA လက်နက်ကန်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်ဆက်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေထွက်ပြေးလာတဲ့စစ်ရှောင်ရွာသား3000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုလုံနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဥပညာဝန်သားကမိန့်ပါတယ
်။ရှင်ကတော့ဘုံကျောင်းကြီးမှာစစ်ရှောင်ကနေထုတ်ကြတယ်။ဘုံမြေကျောင်းကြီးပြည်စစ်တပ်ကိုကျောင်းရယ်အကူလုံးကပန်းမြောင်းမှာကိုစစ်ရှောင်ကဝတ္ထုပါဝင်စီနေပြီပေါ့။သူတို့ကစစ်ရည်ကတနင်္ဂနွေနေ့တနင်္ဂနွေနေ့ကျမကကြီးစားရအောင်
တရွာသားတွေဟာမလ19ရက်မနေ့ကရောက်ရှိလာတဲ့စီးရင်ရလို့ဆရာတော်ကမိပါတယ်တမတော်အနေနဲ့ရွာသွင်းဝေရောက်6လပြည့်ခတ်နေလို့ရွာသားတွေတိမ်းရှောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ
်ကျွန်တော်တို့ရွာထဲမှာစစ်တပ်ကလာပြီးတော့ဟိုအင်းအေတွေရှိရဆိုပြီးတော့ရွာကို6ပြည့်တယ်ဒါကတော့ရွာထဲမှာကဘယ်သူမှလည်းမရှိဘူးရွာသားတွေပဲရှိတာဟိုရွာသားတွေကကြောင်းလန့်ပြီးတော့ခိုးခြင်းနဲ့တူထားရတယ်ဘနဲ့တွင်နဲ့ချင်းချောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့တွင်းထည့်ကိုပြစ်ချနေပါညာပြောတယ်ရွာနာမှာလည်းလက်နဲ့ကြည့်ရကြားရောက်ပြီးတော့အင်းတွေပြစ်ချတာတွေရှိနေကြများလူတွေလည်းအထူးသဖြင့်ရှိပါတယ်ရွာသားတွေကအကုန်လုံးကြောက်လန့်ပြီးဘုံကြီးကျောင်းတွေမှာပြစ်ကုန်နေရပါတယ်ခင်ဗျာ
စစ်ဆောင်တွေဟာရှေဖောင်တင်ကျောင်းမှာ1000အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကရိုလ်ကျောင်းမှာ1000ရှိနေပြီးရေရှည်စားတောက်နေထိုင်ရေးအတွက်အခက်တွေ့နိုင်တယ်လို့ဦးကြီးပေးရေးဖွဲ့ဝင်တွေကပြောပါတယ်
มาล่าสักวันนี้ก็มีมาเสด็จกันนี่ปัญญาจีวัดเหงื่อยาวลายบีวัดรายชีกุเลยอดีตนี่มาพันสี่สิบสี่เขยบีอดีตเท่ากับเลี้ยวกูพยายามลดดีบุลูวัดตาอุปิสังก์เปียววันเลยแต่เนี่ยเลี้ยงดูที่เลี้ยงยุคที่เลี้ยงตอนเลี้ยงมาสิเลี้ยงยุคที่ตัวเองเนี่ยฉะนั้นเราตอนนี้เอาสิเอาเงินเนี่ยไปก้าวเอาเงินเอาสิไอ้เอาสิบางเราเดี๋ยวลูกบ้านแต่ยานเนี่ยต้องเสียเงินสิวันเช้าเราต้องปั้นตัวเลยดีอยู่กูอีกเรื่องก็ต้องเสียดีเรื่องเงินนั่น ည
ချောင်းကြီးရွာကဥခင်မောင်ကျော်အင်းမောင်နဲ့ပန်းမြောင်ကြီးရွာကစိုးဝင်းနိုင်မောင်မြင့်တူတို့ကိုအေအေဖွဲနဲ့ပတ်သက်တဲ့ဆိုတဲ့တန်လျာနဲ့အစိုးရသားကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရတဲ့ပန်းမြောင်ကြီးရွာကစိုးဝင်းနိုင်ရဲ့အမိဖြစ်သူကတော့သူ့သားကိုဘယ်နေရာမှာဖမ်းဆီးထားတာမသိရှိသေးဘူးလို့ဆိုပါတယ
်။ဖမ်းထားတာနေရာကိုလည်းမသိပါ
ဒေသခံတွေကနေမြန်မာစစ်သားကရွာတွင်ဝင်ရောက်ပစ်ခတ်ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုနေတဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမတော်ပြောခွရဘူမူကြီးဝင်းစော်ဦးကတော့အခုလိုညင်းဆိုပါတယ
်ဖမ်းဆီးထားတာမရှိပါဘူးခင်ဗျာကျွန်တော်တို့အဲ့ဒီပန်းမြောင်းမှာမရှိဘူးခင်ဗျာဟိုအဲ့အရင်းနဲ့ပတ်သက်ပြီးတော့လေဟုတ်လားအေးတောင်းကျန်းသူတွေကပြစ်လို့ဆိုပြီးတော့မှတန်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်အဲ့အရင်းသတင်းထုတ်ပြန်ပြီးဖြစ်တယ်ခင်ဗျာ
မလာဆက်ရှိရနေကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ6ဦးခန့်ကံရရရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်လက်နက်ကန်အေအေဖွဲ့ကနေမြောက်ဦးမြို့ပေါ်အိမ်တွေကနေနေရာယူပြီးလုံခြုံရေးယူပြီးပြန်လာတဲ့တမတော်ကိုပြစ်ခတ်ခဲ့လို့ပြစ်ခတ်တက်ကတ်မှုတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ရခိုင်တမတော်ဘက်ကတော့မြောက်ဦးမြို့ပေါ်မှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးပုံစံနဲ့ NRPC နဲ့ NC လက်မှတ်ရေးသွင်းခြင်းမရှိသေးတဲ့တိုင်းသာလနဲ့ကရှေ့ဖွဲ့တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းရခိုင်ပြည်နယ်တွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကမရသနိုင်သေးသလိုဖိုက်ပွဲကျိုးဆက်ကြောင့်ဒေသခံ 1,000 ကျော်စစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြသွားတာပါရှင်အဖြူရောင်နယ်မြေဖြစ်တဲ့ရခိုင်ဒေသတွင်လက်နက်ကင်ဖွဲ့တွေဝင်ရောက်ခြေချတာဟာလုံခြုံရေးချိန်ချမှုဖြစ်တာကြောင့်အစိုးရဘက်ကထိုက်တဲ့နယ်လုံခြုံရေးအတွက်တာဝန်ယူဆောင်ရွက်ပေးနေတာသာဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးကော်မရှင်အကြီးအကဲကပြောလိုက်ပါတယ်။ NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနနဲ့အပြည့်ရစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဒီကနေ့နေပြည်တော်မှာတွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းနှစ်ဖက်အကြားတိုက်ပွဲတွေလျှော့ချဖို့အပါအဝင်သဘောတူညီချက်အချို့ရရှိခဲ့တယ်လို့လည်းသိရပါတယ် VOA သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့မြို့သားပြန်လည်တင်ပြရေးနဲ့ငင်းချင်းရေးဘူဌာန NRPC ဖိတ်ကြားကျင်းပတဲ့ငင်းချင်းရေးဆွေးနွေးပွဲကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းဟန်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့လုံးကအားလုံးပါဝင်တက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကနှုတ်ခွန်းဆက်အမှားစကားပြောကြားရမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်ပြည်ပခရီခြုံငိမ့်ဖို့အတွက် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုအလေးထားပြောကြားပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းအခုလိုထည့်သွင်းပြောဆိုပါတယ
်ရခိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြစ်ကြီးဖက်ကိုလက်ခံပြီးလက်မခံဘူးဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူးဒီကိစ္စနဲ့ဟာအဖြူရောင်နေမြေဖြစ်ပါတယ်အဖြူရောင်နေမြေကိုလက်နက်ကင်ဖွဲ့စည်းပြီးခြိမ်းခြောက်ဖို့စ조사ခြင်းဟာလုံလုံရေးကိုခြိမ်းခြောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့လုံလုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်ဖို့ပေးဖို့လူ့အကြောင်းတင်ပြလိုပါတယ
်ဆက်လက်ပြီး NCA လမ်းကြောင်းမှာပါဝင်ရေးအတွက်အခုလိုပြောပါတယ
်နှစ်ပေါင်း80ကျော်စာမျက်ကြီးဖြစ်တဲ့ပြည်တွင်းနဲ့ကိုင်ပြည်ပကတ်ရဲ့သင်္ကန်းဆောင်နဲ့အခုလက်ရှိရခိုင်ပြည်နယ်ရဲ့ပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမဲ့အစားနိုင်ငံရေးစပွဲဝိုင်းကိုလာရောက်ချဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ညီနဲ့ကြောက်ချလိုပါတယ် NC လမ်းကြောင်းနဲ့ညီငယ်ဖြစ်စင်မှာပေါ်ဝင်လာဖို့အစိုးရနဲ့တပ်မတော်ကညီငယ်တကားကိုအမြဲတမ်းပဲဖွင့်ပြထားပါတယ်
ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းတည်တည်ကလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုတင်ပြညှိနှိုင်းခဲ့ပြီးတဲ့နောက်မှာအချက်၅ချက်အပေါ်သဘောတူညီခဲ့ကြကြောင်းဆွေးနွေးပွဲအပြီးမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ချေကအခုလိုပြောပါတယ
်ကျွန်တော်အချက်၅ချက်ရနံပါတ်၁ကတော့လက်ရှိဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေဆက်ဆံနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းသွားမယ်နံပါတ်၂ကတနိုင်ငံလုံးဒီနေ့အကြမ်းမှုကိုထိန်းသိမ်းနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းကြမှာနံပါတ်၃ကဒေသဖွံ့ဖြိုးရေးနဲ့ဒေသခံပြည်သူများရဲ့အတွက်နှစ်ခလုံးကလေးထားဆောင်ရွက်ကြမယ်။နံပါတ်၄က
ကျွန်တော်တို့ပြန်လဲတင်ပြရင်းနဲ့ညီညာရေးအတွက်အရင်ကကြောင်းတရားဖြစ်တဲ့နိုင်ငံရေးကြေညာကိုဆက်ရှင်းကြမယ်။ဒါမှမဟုတ်အဆုံးပြပေးနိုင်တဲ့ပုံပုံများပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေကိုနှစ်လတစ်ချိန်ဆွေးနွေးဖို့အကြံဉာဏ်တက်မှတ်ခဲ့ကြောင်းနဲ့တွဲဆောင်ဆွေးနွေးပွဲတွေရဲ့အကျိုးရလဘော်မူတည်ပြီးတမရော့ဘက်ကအကြည့်ရကာလကိုနှစ်လတစ်ချိန်ဓမ္မမုတ်လေးလတစ်ချိန်တက် က
ဒီအချက်တွေကိုနှုတ်ဦးနှစ်ဖက်ကမှန်မှန်ကန်ကန်အကောင့်တွေပေါ်ကြမယ်ဆိုလို့ရှိရင်စေတနာမှန်မှန်နဲ့အကောင့်တွေပေါ်ကြမယ်ဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေကပြောချဖို့အလားအလာရှိတယ်။ဒါပေမဲ့အဲ့ဒါကိုဒီနေ့ဆွေးနွေးရရလဲအရာအကောင့်တွေမပေါ်ဘူးဆိုရင်တော့အရင်တိုင်းပဲရှိမှာဖြစ်တယ်။
အဖြူအနေမြေမှာလက်နက်ကင်အဖွဲ့တွေအခြေချတာနဲ့ပတ်သက်လို့ဗိုလ်မှူးကြီးကျော်ဟန်ကရခိုင်ပြည်သူတွေကိုကာကွယ်ဖို့အတွက်ရခိုင်ကျမ်းရော်ကိုရခိုင်ပြည်မှာတည်ရှိရေးဟာသူတို့အဖွဲ့ရဲ့ရည်မှန်းချက်ဖြစ်ကြောင်းပြောဆိုပါတယ်။ဒီနေ့ဆွေးနွေးတဲ့အဖွဲ့ရှိဖွဲ့မှာ UWSA ဝ NTAA မိုင်းလာ SSPP ရှမ်းနဲ့ KNPP TNE အဖွဲ့တွေဟာအစိုးရနဲ့ bilateral ကနှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီး KIO ကချင် MNDAA ကိုကတ် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်အဖွဲ့တွေကတော့ bilateral စာချုပ်ကိုလက်မှတ်မရေးထိုးရသေးသလိုအစိုးရတက်မတော်နဲ့တိုက်ခိုက်နေစေအဖွဲ့တွေဖြစ်ပါတဲ့သူတို့တွေဟာ bilateral စာချုပ်ကိုလက်မှတ်ရေးထိုးရေးအတွက်အဓိကဆွေးနွေးခဲ့ကြပါတဲ
့ဆိုရရှင်များရှင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစိုးရနောက်တပ်မတော်တာဝန်ရှိသူတွေအကြားရင်းမြစ်ရေးအတွက်ဆွေးနွေးတာတွေရှိနေပြီလို့လည်းတိုက်ပွဲတွေကပြင်းထန်နေသေးပါတစ်ချိန်တည်းမှာပဲတနေငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ရင်းမြစ်ရေးလုပ်ငန်းစဉ်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ရင်းမြစ်ရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းကနိုင်မဲ့နီလန်အစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ VOA American တန်ရက်တိုက်ရိုက်လေးလိုင်းစနေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းစနေကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအိန္ဒိယချင်းထိုင်းနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအကြုံမြင်ကွင်းကိုပြောပြပါမယ်ရှင်။ထိုင်းနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲအတွင်းစစ်တပ်ကိုစန့်ကျင်တဲ့တောင်ပိုင်းဒေသကလူတွေအများအပြားမဲပေးကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့အစိုးရကစန့်ကျင်သူတွေပေါ်မှာထိန်းချုပ်ကန့်သတ်မှုတွေပြုလုပ်နေတာကြောင့်စစ်တပ်ပဲနောက်ထပ်သက်တမ်းတစ်ခုအုပ်ချုပ်ခွင့်ရလိမ့်အောင်မယ်ဆိုပြီးမဲဆန္ဒရှင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအကြောင်း VOA သတင်းတောက် Steve Sanford ထိုင်းနိုင်ငံကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြပါမယ်ရှင်။
2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းမှာစစ်တပ်ရဲ့အုပ်ချုပ်မှုအပေါ်နိုင်ငံရေးအရာစန့်ကျင်မှုတွေကြီးထွားလာနေတာပါ။ဒါပေမဲ့အဲ့ဒီလိုစန့်ကျင်မှုတွေကစစ်အာဏာသိမ်းကောင်းဆောင်ဝန်ကြီးချုပ်ပရာယုတ်ချန်အိုချာအနေနဲ့လေပြေသွေးပြီးတောင်ပိုင်းမှာနိုင်ငံရေးမဲဆွတ်စည်းရုံးမှုတွေလှုပ်ဆောင်မှုကိုတော့မဟန်တားနိုင်ပါဘူး။ဝန်ကြီးချုပ်အနေနဲ့ဘလို့ပဲမဲဆွတ်စည်းရုံးနေပေမဲ့လည်းဒေသရင်းကအခြေအနေတွေကိုပိုပြီးသိရှိနားလည်တဲ့နိုင်ငံရေးပါတီကသာမဲပေးမယ်ဆိုတဲ့တပန်တနိုင်စည်းဆိုင်ဖွင့်ရောင်းချနေတဲ့ပီချာကောက်လိုဒေသခံတွေရဲ့သဘောထားကိုပြောင်းလဲအောင်စည်းရုံးနိုင်ခြင်းမရှိသေးပါဘူး
။မာချာဆောလိုခုလိုကခုမာချာနိုင်ใช่ไหมคะต้องมาจากประชาชนသူကမှန်ကြိုက်ဘုံသူမှန်ကြိုက်ว่า
သူတွေရလာတယ်ဆိုတာဝင်းကြီးချုပ်သိပါတယ်။ဒူဒူကမဲပေးလိုက်လို့တက်လာတာမဟုတ်ဘူးလေ။သူပြန်အရွေးခံရမယ်လို့တော့ကျွန်မမထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့မဲဆွယ်စည်းရုံးတဲ့ကာလမှာကိုယ်စည်လောင်းတွေကကောင်းတာတွေကိုပဲပြောကြတာလေ။အရွေးခံရပြီးရင်တော့သူတို့ပေးထားတဲ့ဂရီတွေအတိုင်းလုံးမပေးကြဘူးလေ။
တောင်ပိုင်းဒီမိုကရက်ပါတီကလွတ်တော်ကိုယ်စားလှယ်စက်ကွန်ကျူကောင်းလို့ပြန်ရွေးခံရမယ်လို့မျှော်လင့်နေတဲ့သူတွေအပါအဝင်အခုဒီချိန်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအရေးအတွက်ဟာ2011ခုနှစ်ထက်3ဆလောက်ပိုများလာပါတယ်။ဒါပေမဲ့အစ်စ်ပြန်ရွေးဆွဲထားတဲ့ဖွဲ့စည်းပုံကစစ်တပ်ကကြောတော့နောက်ကောင်ပေးထားတဲ့ပါတီအနိုင်ရဖို့အခွင့်အရေးပိုများနေတာကြောင့်က คิวก้องอันนี้อันนั้นย่าแม่สุรามาตียาได้เปล่า
ว่าความแฟร์ตั้งแต่การออกแบบรัฐธรรมนูญมาแล้วต้องการให้มีพรรคเล็กพรรคน้อยออกแบบม
าอีกก็ว่าการที่อำนาจมูชีเมลูจันโอรับเทมาวตัวนายเอาพอดีบงบเป็นท่าจาร์เอพีปาร์ติเงลีเรจ้าเมลีกู้ดองเลยลูกท้าวเลยแต่จังตัวเบลล์ตัวเรามาอันนายมาว่า
ก็ถ้าอยู่ลาเร่มาเลยมุสลิมเนี่ยท่านจะพูดเรจ้าลุงเอเดนี่ปฏิด้วยแต่พูดเรที่นี่ราจาตั้งไว้มาสิทธะอุชมุกับปูปีตีดาทิ้งชาวบ้านเลยสิทธะการที่มาเร่ policy เรช่ามาลูกสาวนี่ด้วยที่เดต้ามาเย็นเย็นเย็นเนี่ยมาโมพูโลสิริสุนป๊อปจีพีรอมซีโลตั้งไว้เดต้าสังจีอพยกาลีลาตุเรกาตรงตาจาวบ้านเลย
We have constitution that is not quite open for the general public.
ညာပြည်သူအတွက်ပိုလင်းမှုရှိတဲ့ထွေထွေချင်းတွေကရှိနေတယ်လို့ငါရှယ်လောလိုမျိုးဥပဒေတွေကလည်းရှိနေတဲ့အပြင်အရေးပေါ်ချင်းတွေကလည်းပြဋ္ဌာန်းထားစေဖြစ်ပါတယ်
။ထိုင်နိုင်ငံကရွေးကောက်ပွဲကျင်းပဖို့အချိန်နှိကလာတဲ့အမျှစစ်မှန်တဲ့ဒီမိုကရေစီဟာရွေးကောက်ပွဲရလာတဲ့အတူထွက်လာလိမ့်မယ်လို့တောင်ပိုင်းအခြေစိုက်လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာရီရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးမြမရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကြာသာပတိနဲ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦးမယ်ရှင်
။နယူးဇီလန်နိုင်ငံ Christchurch မြို့မှာမွတ်စလင်ဝတ်ပြုသူ50လောက်ပြစ်ခတ်တပ်ဖြတ်ခံရပြီးသတင်းတစ်ပတ်ပြည့်ရောက်မဲ့အချိန်မှာပဲတပ်ခိုက်ရေးသုံး semi automatic နဲ့ automatic rifle တွေကိုတားမြစ်ဖို့ဝန်ကြီးချုပ်ချက်စင်တဲ့အားရင်းကကြေညာလိုက်ပါတယ်။ဒီနေ့ဝါလန်တမြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံမြောင်များထက်ပြနေတဲ့ခြေကတွေတမန် rifle တနတ်တွေကိုခြေမိုး rifle လို့ပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်တဲ့ကိရိယာတွေရောင်းချဝင်ကိုလည်းပြစ်လိုက်တာပါ။ရှင်းနေပြီးသားအလားတူတနတ်တွေကိုပြန်လည်အနံ့နိုင်မှုလက်နက်တွေပြန်လည်ဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။နယ်သာနိုင်ငံက data တစင်းပေါ်မှာဒီတိုင်းပတ်တဲ့လူသေးခြေတဲ့အထိပြစ်ခတ်မှုမှာတန်တရားရှိတွေကိုလူသတ်မှုတွေနဲ့အကျံဖက်ဝါရဆွေးနဲ့တက်ခိုင်အချက်စီမှုတွေနဲ့အတူအစိုးရရှိနေတွေကတရားစွဲလိုက်ပါတယ်။လူ3ဦးသေဆုံးပြီးနောက်ထပ်3ဦးဒဏ်ရာခဲ့တဲ့တင်းလာနေတုန်းကပြစ်ခတ်မှုကိုတော့တူကီနယ်ဝါကော့ကမန်တန်နစ်တူတွေကကျူးလွန်ခဲ့တာဖြစ်နိုင်တယ်လို့လည်းအစိုးရရှိနေတွေကယုံကြည်ထားကြတာပါ။ဥရောပသမဂ္ဂ EU နဲ့ဗြိတိန်ခေါ်ထွက်နိုင်ရေးဆက်လက်ဖြေရှာနိုင်မှုအတွက်အချိန်သုံးလတူပြီးကိုဘယ်ချင်းနိုင်ငံဘရက်ဆဲမျိုးက EU ခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကတောင်းဆိုလိုက်ပါတယ်။ EU နဲ့ဗြိတိန်ခေါ်ထွက်ရေးအစိုးရမှသတ်မှတ်ထားတဲ့မလ29ရက်နေ့ထက်နောက်ထပ်အချိန်ပိုပေးဖို့အတည်ပြုနိုင်ပေးရေး EU ဖော်ဝင်29ရက်ဘက်ကလည်းထောက်ခံမှုပေးရမှာပါ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွှတ်တော်မှတ်တီကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကအကြီးအကျယ်ပြစ်တင်ရှုတ်ချနိုင်ပေမဲ့တိကျထင်ရှားတဲ့တူးတက်မှုတွေမတွေ့ရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဗန်နားရေးဝန်ကြီးတွေထံပြပို့ရစာထဲမှာထပ်တော်အမှတ်၄ဦးကပြောဆိုထားကြပါတယ်
။မလ21ရက်ကြာသာပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါလေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာဆက်7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလေရှင်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေနားဆင်နိုင်ပါလေ။ VO ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွာကြောပါရှင်။
This program has come to you from the Voice of America, Washington.
From Washington.